မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်နဲ့ဆက်လက်ရှာဖွေဖမ်းဆီးနေရမှာမြန်မာနိုင်ငံသားနေရာနီးပါးအဖမ်းခံထားရတယ်လို့အလုပ်သမားရေးကူညီဆောင်ရွက်သူတွေကပြောပါတယ်။တရားဝင်အလုပ်လုပ်ခွင့်ဆိုင်ရွက်စာလည်းမရှိတဲ့မလေးရောက်မြန်မာနိုင်ငံသားတွေဟာချိလက်စာစာဘဝနဲ့တောတောင်တွေထဲမှာ
ပေါင်းအောင်နေကြရတယ်လို့ကာယကံရှင်တွေကလည်းပြောပါတယ်။မလေးရှားရောက်မြန်မာအလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုဇူလိုင်လ100ရက်ပြီးခဲ့တဲ့စနေနေ့ကစပြီးတနင်္ဂနွေနေ့အတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တိုက်ရှာဖွေဖမ်းဆီးနေရမှာအခုချိန်ထိဆိုရင်မြန်မာအလုပ်သမား200နီးပါးအဖမ်းဆီးခံရရတယ်လို့
ကွာလာလမ်ပူမှာရှိတဲ့မြန်မာအလုပ်သမားရေးကူညီဆောင်ရွက်နေသူကိုတီဟမမောင်ကဗီအိုကိုပြောပါတယ်။ဟိုဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။အဲကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျ။ဟိုကမနေ့ကအထိမြန်မာ136ခုနှစ်ဦးတော့တတ်မှတ်ထားတာပေါ့နော်။ဒီကြားထဲထပ်ဖမ်းတဲ့စီရင်ကတော့အသေးစိတ်တော့မသိသေးဘူးခင်ဗျ။စိတ်ရောအလုပ်ရုံနေပေါ့။စောက်လ
ီကြတယ်ပေါ့အဲ့တော့စားတောက်ဆိုင်နဲ့ပတ်သက်တဲ့နေရာတွေလည်းတချို့နေရာတွေဝင်နေပေါ့ဗျာ
တရားဝင်အလို့သမားတွေကိုတရားဝင်ငားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလို့သမားတွေအတွက်အလို့သမားမှတ်ဖို့နဲ့အီးကတ်တွေကိုထုတ်ပြီးခဲ့တာပါအဲ့ဒီကတ်ရှောက်ထားခွင့်ဟာဇွန်လ30ရက်နေ့ကကုန်ဆုံးခဲ့ပြီးနောက်မလေးလဝကကအဖမ်းဆီးတွေကိုစစ်စင်ရေးတစ်ခုတစ်ဖွဲလုလာခဲ့တာဖြစ်ပါတယ်မလေးရှားပြည်တွင်တရားဝင်အလို့သမားတွေရှော့ချရေးအတွက်ဒီလိုအဖမ်းဆီးတွေဖြစ်လာရတာလို့ကိုတီဟမောင်မောင်ကသုံးသပ်ပါတယ်
အီကတ်ဆိုတော့ဒီအရှိကောက်အားဖြင့်တော့ enforcement cut ဆိုပြီးတော့တို့အစီအစဉ်ကိုစလိုက်တယ်ပေါ့နော်အဓိကတော့သူ့နိုင်ငံမှာနိုင်ငံသားအလုပ်သမား illegal workers တွေကိုတို့က short ချဖို့အတွက်ကိုအဓိကထားတာပေါ့အဲ့တော့အဲ့ဒီမှာလည်း23000ခန့်လုံးလောက်ပဲတို့ခောက်ယူလို့ရတယ်ပေါ့အဲ့တော့ဒီဟာကိုတို့အဓိကလုပ်ချင်တာကသူ့နိုင်ငံမှာ illegal အလုပ်သမားတွေရော့ချသွားမယ်ဟိုတရားဝင်ဒီအလုပ်သမားတွေရှိမှသူ့နိုင်ငံရဲ့ဒီ budget တခုလည်းတို့ဟိုမျှော်မှန်းထားတယ်ပေါ့နော်ဒီဟာတွေကဖြစ်လာတဲ့အတွက်အဖမ်းကြီးကိုတော့ budget တိုက်တို့လိုက်ဖမ်းနေတဲ့ပုံစံမျိုးတွေပေါ့ခင်ဗ
ျအလို့သမားမှတ်ပုံနဲ့အီကတ်ကန်ဆောင်ထားသူတွေဟာလာမယ့် 2018 ဖေဖော်ဝါရီလအထိမလေးရှားနိုင်ငံနဲ့တရားဝင်နေထိုင်သွားလာခွင့်ရမှာဖြစ်ပြီးဒီတစ်နှစ်တာကာလအတွင်းနိုင်ငံခြားအလို့သမားတွေအနေနဲ့မလေးအလို့ရှင်တွေရဲ့အကူအညီတွေနဲ့တရားဝင်အလို့သမားဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်တောင်မဲ့ရှုပ်ထွေးလာတဲ့လုပ်ငန်းဆောင်တာတွေကြောင့်အီကတ်ကိုမလျှောက်သူတွေလည်းရှိပါတယ်။ကွာလာလမ်ပူမြို့နားမှာနေတဲ့ကိုဝင်းညွန့်ဟာကားဆက်ပြင်စရာတူဖြစ်ပြီးတရားမဝင်အလို့သမားတူဖြစ်ပါတယ်။သူတို့လိုလူတွေရဲ့စိုးရင်ပူပန်မှုနဲ့ပတ်သက်လို့ပြောပြပါတယ်
။ကျွန်တော်ကတော့အီကတ်လည်းမလုပ်တာဘာမှတော့မရှိဘူး။ဟိုတကယ်ချင်းမိတ်ဆွေတွေပြောတော့ဒီနေ့မနေ့ပိုင်းတော့ဆိုင်နေလိုက်ဝင်တယ်ပြောတယ်။စိတ်ဝင်နေဝင်တယ်ညပိုင်းတော့သူတို့ပြောတော့ကနားကြီးနဲ့နနားကြီးရားပဲဝင်မယ်မနေ့တိဒီနိုင်ငံကပြီးလို့မှလို့ဟောဝင်မယ်ပေါ့အဲကြောင့်မိတ်သက်တွေမိတ်ကူတော်တဲ့ဝင်တယ်တော်တဲ့ဝင်ရေးကြတယ်ပေါ့နော်ဒါကြတဲ့သူကတော့မစင့်တော့မစင့်ပေါ့ကွာစင့်တော့ပြီးကမ်းသွားရတာပေါ့နော်မျိုးတွေရှိတယ
်မလီလောင်ဝကရဲ့စီမံချက်ကြောင့်အဖမ်းခံရတဲ့မြန်မာတွေဟာမြန်မာပြည်ကိုပြန်ပို့ခံရမှာမှန်ပေမဲ့ဘယ်လိုအစီအစဉ်လေးနဲ့ပြန်ပို့မယ်ဆိုတာအခုချိန်ထိမသိရသေးဘူးလို့ကိုတီဟမမောင်ကပြောပါတယ်
ဆမ်းပြီးပြီဆိုရင်တော့နှစ်ပတ်ယမန်ကြီးပြီးပြီးတော့နှစ်ပတ်ပြီးတာနဲ့တရားရုံးကိုတင်ပါတယ်ဗျတရားရုံးတင်ပြီးပြီဆိုလို့ရှိရင်ထောင်အနည်းဆုံး3လကျတယ်ပေါ့နော်ထောင်ကနေပြီးတော့ချိန်လေးစခန်းလေးကိုပို့တယ်ပေါ့ချိန်လေးစခန်းလေးရောက်တဲ့အခါကျလို့ရှိရင်ကန့်ကဟိုပါပေါ့တာဝန်ခံကြီးရဲ့မြန်မာတိုင်းရင်းကအရာရှိတွေရဲ့ကျွန်တော်တို့တွားပြီးတော့နိုင်ငံသားမှန်ကန်မှုကိုစစ်ဆေးတယ်ပေါ့နော်မြန်မာနိုင်ငံသားမှန်တယ်ဆိုတာလေတာဝန်ကြီးကနေပြီးတော့ CI ကိုထုတ်ပေးတယ်ပေါ့နော် CI ချပေးပြီးပြီဆိုရင်ကဲဒန်ရှင်ရဲ့မိသားစုဝင်တွေကနေပြီးတော့သူတို့အတွက်လေရင်လက်မှတ်ကကြားခံပြီးပြီဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုပြန်ပို့လို့ရပြီပေါ့ဒါကတော့ပထမကျွန်တော်တို့လူထုံးလုံးနေတိုင်းသွားတာပေါ့အခုကသူတို့အခုမှစဖမ်းနေဆိုတော့ဘယ်လိုဆက်ပြီးဖြစ်လာအောင်မယ်ဆိုတော့သူတို့တိတ်ကြားကြည့်ကြမကြင်ညာသေးဘူးပေါ့
နိုင်ငံသဘောတူညီချက်အရမလေးရှားကိုကောလင်းဗီဇာနဲ့လာရောက်အလုပ်လုပ်သူတွေကနေအလုပ်ရှင်နဲ့အလုပ်သဘာဝကိုမကြိုက်တာကြောင့်ထွက်ပြေးကြသူတွေရှိပြီးမလေးအလုပ်ရှင်ကလာဝကကိုတင်င်းပို့တိုင်ကြားထားတာကြောင့်အဲ့ဒီလူတွေဟာ blacklist ထဲမှာအမည်ပေါက်နေကြပါတယ်ဒီလိုအမည်မဲဆင်းမှာပါနေသူတွေအဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ပို့ခံရမယ်ဆိုရင်နောက်ထပ်5နှစ်အတွင်းမလေးရှားနိုင်ငံကိုပြန်လာခွင့်မရှိဘူးဆိုတဲ့သတ်မှတ်ချက်လည်းရှိနေပါတယ်မလေးရှားနိုင်ငံမှာ မြန်မာရှေ့ပြောင်းအလို့သမားစုစုပေါင်း2000ဝန်းကျင်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ